မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖြစ်ပေါ်လာတဲ့လက်နက်ကိုင်ပြစ်ပတ်တာတွေအတွင်းမှာစာသင်ကျောင်းတွေကိုတိုက်ခိုက်မှုကအကြိမ်200နီးပါးရှိပြီးတိစုံတန်ရသူကရာဂဏန်းလောက်ရှိတယ်လို့ပညာရေးနဲ့မြန်မာနိုင်ငံအရေးဆောင်ကြည့်လည်လာနေတဲ့အဖွဲ့အစည်းတွေထုတ်ပြန်ချက်တွေကိုစုစည်းပြီး AB သတင်းမှာစနေနေ့ကဖော်ပြပါတယ်မြန်မာ Witness အဖွဲ့ကတော့တိုက်ခိုက်မှုပေါင်း186ကြိမ်နဲ့အတိုက်ခိုက်ခံရတဲ့စာသင်ကျောင်းက64ကျောင်းတေဆုံးသူနဲ့ထိခိုက်ဒဏ်ရာရသူစုစုပေါင်းက106ဦးရှိတယ်လို့မှတ်တမ်းတင်ပါတယ်။ Brain Chief ဆိုင် Center for Information Resilience ကတော့တက္ကသိုလ်နဲ့စာသင်ကျောင်းအတိုက်ခိုက်ခံရမှုပေါင်း184ကျင်းရှိတယ်လို့ဖော်ပြပါတယ်။ American ပြည်တော်စုနယူးယောက်ချစ်ဆိုင်ကမ္ဘာလုံးဆိုင်ရာပညာရေးကာကွယ်စောင့်ရှောက်မှုအဖွဲ့ Global Coalition to Protect Education from Attack အဖွဲ့ကတော့စာသင်ကျောင်းအတိုက်ခိုက်ခံရမှုတင်ပြချက်245ကျင်းရှိပြီး2022နဲ့23ခုနှစ်အတွင်းစာသင်ကျောင်းတွေကိုစစ်တပ်တွေကအသုံးပြုမှုတင်ပြချက်က109ခုရှိတယ်လို့စင်ပြူစုပါတယ်။ကြားကာလညွန်မောအစိုးရ NUG ကလည်းပြည်ပကအတွင်းလုံခြုံရေးကြောင့်တပ်ဖွဲ့တွေကြောင့်အသက်18နှစ်အောက်ကလေး980ကျော်တိတ်ဆုံးတယ်လို့ရပြီးခဲ့တဲ့ January လမှာသတင်းထုတ်ပြန်လာပါ။နိုင်ငံတကာလက်နက်ကိုင်ပြည်ပကတွေနဲ့ပတ်သက်ပြီးအချက်လက်စုဆောင်းတဲ့ Armed Conflict Location and Event Data Project အဖွဲ့ကတော့မြန်မာနိုင်ငံကလက်နက်ကိုင်ပြည်ပကအတွင်းအရသာတည်ဆုံးသူ8000ကျော်သွားပြီလို့ဖော်ပြထားပါတယ်။